နေပြည်တော်ကိုရောက်ရှိနေတဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာဒီကနေ့ညနေပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နှစ်သုတ်ခွဲပြီးတွေ့ဆုံခဲ့ရမှာပထမအဖွဲ့နဲ့ကတော့ငင်းငင်းလုပ်ငန်းစဉ်ကိုလမ်းကြောင်းတစ်ခုနဲ့ဆွေးနွေးနိုင်ဖို့အဓိကဆွေးနွေးနိုင်ခဲ့ကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ကဒုဥက္ကဋ္ဌဗိုလ်ချုပ်ဂွန်မော်ကပြောပါရယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကနေပြည်တော်ကနေပေးပို့ထားပါရယ်
ဟုတ်ကဲ့ပြည်တော်စုငင်းချင်းညီလာက27ရာစုပင်လုံတတိယအစည်းအဝေးကိုအစိုးရရဲ့ဖိတ်ကြားမှုနဲ့တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်မှုကြောင့်ပါဝင်တက်ရောက်လာတဲ့မြောက်ပိုင်းအဖွဲ့တွေဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဒုဥက္ကဋ္ဌဗိုလ်ချုပ်ဂွန်မော်ကအခုလိုပြောပါတယ်။
ဒီနေ့တော့ကျွန်တော်တို့ကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်စီမှာဟိုဝါအဖွဲ့ရော SSPP ရဲ့မန္တလေးရောပြည်သူ့ပြည်ရဲ့ဘုရားပေါ့နော်ဟိုတို့သုံးဖွဲ့ရော2ယောက်စီကျွန်တော်ပြည်ရောကျွန်တော်တစ်ယောက်ဟိုအဲ့ဒါတဘောကြီးဆုံးနဲ့တဘောမျိုးနဲ့သတိတာဖြစ်ပါလေအဓိကတော့ဒီကျွန်တော်တို့ဘက်က APNCC ဘက်ကနေအရင်ပြင်ထားတဲ့စာတမ်းအပေါ်မှာအဓိကဆက်ပြီးဆွေးနွေးကြတဲ့အကြောင်းကိုကျွန်တော်ပြောပါမယ်ဒီတော့အဖွဲ့ကောင်းဆောင်ဦးကျောက်ကိုအားငါလူစီပြည်တော်ကဒီတော့ NCA ပေါ်မှာတာရှိတဲ့အချို့သဘောထားတွေကိုဟိုတင်ပြတာဖြစ်ပါတယ်ပြီးတော့နိုင်ငံတော်အတွင်းကပုဂ္ဂိုလ်ကလည်းဟိုသူတို့ဘက်ကသဘောထားတဲ့အချို့ကိုကျွန်တော်တို့ပြန်ရှင်းပြပါတယ်
တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ဟာ FPNCC ကိုပြည်တော်စုနိုင်ငံရေးဆွေးနွေးမှုကော်မတီကိုပူးပေါင်းဖွဲ့စည်းထားပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးမှထားပဲ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့တောင်းဆိုထားတာဖြစ်ပါတယ်ပထမဆုံးတွေ့ဆုံဆွေးနွေးတဲ့အဖွဲ့တွေဟာအပြစ်ခတ်ရပ်ဆဲရေးအတွက် bilateral ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံရာမှာငင်းချမ်းရေးနိုင်ငံရေးကိစ္စရပ်တွေကိုတရားဆွေးနွေးဖို့အတွက်ညှိနှိုင်းနိုင်ခဲ့တယ်လို့ဗိုလ်ချုပ်ဂွန်မော်ကပြောပါတယ
်။ဒီ27ရာစုပင်လို့အစည်းအဝေးကိုလာတယ်ဆိုတော့ဖိတ်တဲ့လူကလည်းဟိုပြန်လာအတိမတ်ပြုတ်တယ်ပြီးရင်ကျွန်တော်တက်ရောက်တဲ့အခွက်တယ်လည်းအတိမတ်ပြုတ်တဲ့သဘောမျိုးနဲ့လာတာဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ဟိုဆွေးနွေးပွဲတွေဟာဒီလိုသူ့အစီအစဉ်နဲ့သူစစ်ကြသွားနေတဲ့ပင်လို့အစည်းအဝေးလို့မဟုတ်ဘဲနဲ့တခြားအချင်းတစ်ခုမှာဆွေးနွေးတင်တယ်လို့ကျွန်တော်အပြန်အလှန်ဒီလိုပဲမှတ်ချက်ပြုခဲ့တာဖြစ်ပါတယ်အဲ့တော့ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းကတော့ပြန်တည်တံ့ဆွေးနွေးဖို့ဖြစ်ပါတယ
်ဆွေးနွေးမှုတွေနောက်ပိုင်းမှာ NCA လက်မှတ်ရေးထိုးဖို့အတွက်ဆုံးဖြတ်မှာဖြစ်ကြောင်းပြောဆိုတယ်လို့ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေလျှော့ချရေးနဲ့ပတ်သက်လို့တော့တရားဆွေးနွေးတာမရှိကြောင်းအခုလိုဆက်ပြောပါတယ
်ဟိုကာကွယ်ရေးဦးစီးချုပ်နဲ့လည်းအဲ့ဒီကိစ္စတွေမပြောပါဘူးအခုပြောတဲ့ဒီကျွန်တော်ဟိုချိတ်ဆက်မှုတစ်ခုကိုလုပ်ဖို့လိုတယ်ဆိုတဲ့အပိုင်းမျိုးပြောပါတယ်ဘာဖြစ်လို့ဆိုတော့ဒီချိန်ကဟိုကျွန်တော်တို့ PIO ရဲ့အရေးကိုပြောဖို့တိကျမဟုတ်ဘဲနဲ့ခုနှစ်ဖွဲ့စလုံးရဲ့အရေးကိုပြောတာဖြစ်တဲ့ကြောင့်အဲ့ဒီကိစ္စကိုဆွေးနွေးပါဦ
းလက်ရှိအချိန်ထိတော့ဆိုရနဲ့တက်မတော်က FPNCC ကိုအတိမတ်ပြုထားတာမရှိသလိုဒီကနေ့တွေ့ဆုံရမှာလဲ FPNCC ကိုလက်ခံတာလက်မခံတာနဲ့ပတ်သက်လို့ဆွေးနွေးတာမရှိခဲ့ပါဘူးဒီလိုတွေ့ဆုံရမှာတော့ဝမိုင်းလာ SSPP ကိုရှမ်းမြောင်းနဲ့ KIO အဖွဲ့တွေနဲ့တွေ့ဆုံပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာ TNLA ကိုပလောင် NDAA ကိုကိုကအေအေကိုရခိုင်တပ်ဖွဲ့တွေနဲ့ဆက်လက်ဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးတရားသတင်းမရရှိသေးပါဘူးဒီလ17ရက်နေ့ကတော့မြောက်ပိုင်းအဖွဲ့တွေတဲကအပြစ်ခတ်ရစည်ရေးအတွက် bilateral call နှစ်ဖက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၄ဖွဲ့ဟာတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့လက်မှတ်မရေးထိုးသေးတဲ့ကျန်းအဖွဲ့၃ဖွဲ့ဟာဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တရားတွေ့ဆုံခဲ့ကြပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့တွေ့ဆုံဆွေးနွေးရမှာတော့နှစ်ဖက်အပြုသဘောဆောင်တဲ့တွေ့ဆုံပွဲဖြစ်ကြောင်းနဲ့ NCA မှာပါဝင်တဲ့မူပေါင်းတွေကိုပြန်လည်သုံးသပ်ရေးအတွက်သဘောတူခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဒီသတင်းနဲ့ပတ်သက်လို့တရားအတည်ပြုချက်မရရှိသေးပေမဲ့လာမယ့်ရက်မှာကျင်းပဖို့ရှိနေတဲ့သတင်းစာရှင်းလင်းပွဲမှာတော့ထုတ်ဖော်ပြောဆိုမယ့်အခြေအနေရှိကြောင်းသုံးသပ်တာတွေရှိနေပါတယ်။